တမပြဆရာတော်ကဒီဘုချော့အောင်ဆန်းအပေါ်အင်မတန်လေးစားကြည်ညိုတယ်ဆိုတာဆရာတော်ပါဇက်ကပြောတာရောဆရာတော်ရေးသားချက်တွေမှာရောဖတ်ရပါတယ်ဗျာအားလုံးလည်းသတိထားမိတယ်ပေါ့နော်အဲ့တော့ဒီဘုချော့အောင်ဆန်းအပေါ်လေးစားကြည်ညိုရခြင်းအတွက်ဒီဆရာတော်ရဲ့ခံစားချက်ကလေးကိုမိန့်ကြားပေးပါဗျာ
အိမ်မှာအမြဲတမ်းတက်ပုံချိန်ထားတယ်တခြားအိမ်တွေသွားတယ်အိမ်တိုင်းအိမ်တိုင်းမှာဘုချော့ဆန်းတက်ပုံတွေ့တဲ့ခါကျတော့ခလေးဘုကတည်းမှကမသိစိတ်ထဲမှာကို့အဖေရင်ကဲသူကိုကို့စိတ်ထဲမှာခံစားရတာပေါ့အဲ့တော့ဒီပုဂ္ဂိုလ်ကဘယ်သူလဲဆိုတာမေးတဲ့ခါမှာကို့တိုင်းပြည်လူလဲရအောင်လှုံ့ဆော်ပေးခဲ့တဲ့ပုဂ္ဂိုလ်တို့လိုက်ပြီးသူကကြီးပဲဆိုတာသိခဲ့တာပေါ့နောက်ပိုင်းလေ့လာတဲ့ခါမှာဘုချော့ဟိုခလေးဘုကကလေးကဒိန်းနိုင်ညာတာမကြိုက်ဘူးသူအမေလိန်နိုင်ညာတာတော့မှမြင်တဲ့ခါမှာစိတ်ထဲမှာနေသိမ့်မထားပဲနဲ့ထောက်ပြပြီးတော့ဝေဖန်ခဲ့တယ်ဆိုတာကိုတွေ့ရတာပေါ့နော်ပြီးတော့လည်းပဲကိုယ်နိုင်ငံသူနိုင်ငံသားတွေဆင်းရဲဒုက္ခတွေလွတ်မြောက်အောင်အသက်ဆုံးပြီးတော့ဆင်းရဲဒုက္ခတွေမျိုးမျိုးခံပြီးတော့ကြိုးစားအထုတ်ခဲ့တယ်။အဲ့ဒီလိုကြိုးစားထုတ်တဲ့နေရာမှာလည်းပဲကိုယ့်ရဲ့ယာရုအရှင်ဝါကိုအသုံးချပြီးတော့ကိုကြိုးဘာမှမယူခဲ့ဘူး။ဆင်းဆင်းရဲရဲချိုးချိုးချင်ချင်လေးနဲ့ပဲဖြစ်တယ်လို့လေးနေပြီးတော့ဖြစ်တယ်လို့လေးစားပြီးတော့ပဲတိုင်းပြည်အတွက်နိုင်ငံသူနိုင်ငံသားတွေအတွက်အလုပ်လုပ်ခဲ့တယ်။အမန်တရားဘက်ကနေရက်တည်တဲ့သစ္စာဂုဏ်လည်းပဲအထူးလေးစားတာပေါ့လေ။အဲ့ဒီမျိုးသားမှုနဲ့အမန်တရားမြတ်နိုးမှုမြတ်နိုးတမှုထားလို့လို့ပဲဘုရားဆောင်အသေးလေးရင်ထဲနဲ့လှက်လေးလေးကြည့်ယူလေးစားတော့ပါပဲ။
တယ်ပါဗျာပြီးတော့ဒီတက်ဆက်တဲ့ပေါ့ဒီဘုရားအောင်ဆိုင်ရဲ့တမီးဖြစ်တဲ့အားလုံးသိကြတဲ့အတိုင်းဒီမြန်မာနိုင်ငံဒီမိုကရေစီရဲ့အတွက်နှစ်ပေါင်းများစွာဆွန့်လွတ်ဆွန့်စားဆောင်ရွက်ခဲ့တဲ့ဒေါက်ဆန်းစုကြည်ကလည်းဆရာတော်ကိုအင်ပတန်ကြည်ညိုလေးစားပါတယ်ဗျာအဲ့လိုပဲဆရာတော်ကိုရင်ကလည်းဒီဒေါက်ဆန်းစုကြည်ကိုဒီရွေးကောက်ပွဲကာလအတွင်းမှာပေါ့ပြက်ပြက်သားသားအားပေးထောက်ခံခဲ့တယ်ပေါ့အဲ့တော့ခုချိန်မှာဒေါက်ဆန်းစုကြည်ကဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တယ်လို့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကလည်းအစိုးရတည့်ရဖြစ်နေပြီပေါ့နော်အဲ့တော့တတန်းတော့နုနယ်သေးတော်ညာလည်းပဲဒေါက်ဆန်းစုကြည်ဦးဆောင်တဲ့ဒီ NLD ပါတီဦးဆောင်တဲ့ဒီအစိုးရနဲ့ပတ်သက်လို့ပေါ့ဆရာတော်ဘယ်လိုများခံစားမိပါလဲဗျာ
အခုတတန်းနုနေသေးတဲ့ကာလမှာတော့မှလှုပ်ဆောင်နေတဲ့လှုပ်ဆောင်ချက်တွေကိုကြည့်လိုက်လို့ရှိရင်ပြည်ပသားတွေလိုရတဲ့လုပ်ငန်းမှန်တယ်ပြည်ပသားသားလုပ်တယ်အဓိကကတော့နိုင်ငံကိုဦးဆောင်နေတဲ့ဒကမကြီးဒေါက်ဆန်းစုကြည်ကမေတ္တာတရားလည်းအင်မတန်ကြီးမားတယ်ယူသားဖြတ်မှတ်မှုလည်းရှိတယ်လုံတဲ့လှုပ်ထိုက်တဲ့အလုပ်တွေလည်းပဲပြက်ပြက်သားသားလှုပ်ဆောင်နေပေါ့ဒကမကြီးကိုရင်ကလည်းတိုင်းပြည်ကိုမေတ္တာနဲ့သစ္စာနဲ့ပဲအုပ်ချုပ်သွားမယ်လို့ပြောထားခဲ့တာပေါ့နော်အဲ့တော့မေတ္တာတရားနဲ့နိုင်ငံသူနိုင်ငံသားတယောက်ချင်းတယောက်ချင်းရဲ့ကောင်းကျိုးကိုလိုလားတဲ့စိတ်လည်းရှိတယ်အမှန်တရားဘက်ကရက်တည်ပြီးတော့လုံတဲ့လှုပ်ထိုက်တာကိုပဲလုံမယ်မလုံတဲ့မလှုပ်ထက်တဲ့အလုံမှန်တယ်မှရှောင်ကျင်မယ်ဆိုတဲ့သစ္စာတရားကိုလည်းအခိုင်အမာလက်ခံထားတာဖြစ်တဲ့အတွက်ကြောင့်ဒီမေတ္တာနဲ့သစ္စာကိုအုပ်စုသူတွေအလောအတီးတီးရဲ့နေကိုစီကိုစီလက်ခံထားပြီးတော့လှုပ်ဆောင်သွားမယ်ဆိုရင်တိုင်းပြည်ဟာတိတ်မကြခင်ကာလအတွင်းမှာပဲတည်တည်တတ်တတ်ထူးထူးခြားခြားကြီးကိုပဲဖွံ့ဖြိုးတိုးတက်သွားလိမ့်မယ်လို့ဦးစန်းယုံကြည်ပါတယ်။ဦးစန်းတို့ကလည်းကိုယ်အမေရင်တယောက်လို့ဒကမကြီးနဲ့ဆိုတဲ့သားမီးအရင်လိုပဲခင်မင်နေကြတာဖြစ်တဲ့အတွက်ကြောင့်ဒကမကြီးရဲ့စိတ်နေစိတ်ထားလေးလည်းအကုန်လုံးသိတယ်။ဘာသာရေးကျင့်ဝတ်တွေလည်းအကုန်လုံးသိတယ်။အဲ့တော့မေတ္တာတရားကိုပို့မေတ္တာရောပေးမေတ္တာရောနှစ်မျိုးလုံးပြည့်စုံတာပေါ့နော်။နိုင်ငံသူနိုင်ငံသားတွေကိုမေတ္တာပို့နေတဲ့ကျမ်းမချမ်းသာပါစေလို့မေတ္တာပို့တာမေတ္တာတကူလည်းပဲမနက်ငါးကောင်ညကောင်နေ့စဉ်ပဲပြတ်မုတ်ကရွတ်ဖတ်တာမျိုးဒီလိုဘာဝနာပိုင်းဆိုင်ရာမေတ္တာကျင့်စဉ်ကိုလည်းကျင့်သုံးတယ်လို့တစ်ဖက်ကလည်းပဲကိုယ်နဲ့ဆက်ဆက်ပတ်သက်တဲ့သူမှန်သမျှရဲ့အကောင်းကျိုးကိုစွန့်နေတယ်မှာဆောင်ရွက်ပေးတယ်။အထူးသဖြင့်တော့နိုင်ငံသူနိုင်ငံသားတွေရဲ့ဘဝကိုအရန်တုတ်တဲ့စီရင်တဲ့မေတ္တာတရားအားကောင်းတာပေါ့။တကယ်လည်းပဲကိုယ်အသက်အရွယ်နဲ့တခြားလူတော်မှလှုပ်ဖို့မလိုတဲ့အလုပ်တွေကိုပဲမနဲ့လှုပ်ဆောင်နေတာပေါ့အဲ့တော့ပို့မေတ္တာရောပေးမေတ္တာရောမေတ္တာနှစ်မျိုးလုံးနဲ့ပြည့်စုံတဲ့ဒကမာကြီးအပေါ်မှာနိုင်ငံသူနိုင်ငံသားအားလုံးကလည်းချစ်ခင်ကြတာပေါ့အဲ့တော့ဒကမာကြီးကဒါလေးမလုပ်နဲ့ဆိုရင်နိုင်ငံသူနိုင်ငံသားအားရနားထောင်မှုအစဉ်စင်ပဲအားလုံးကအမေစုနဲ့အတူအမေစုရဲ့ဥတီချက်ပန်းတိုင်ရောက်အောင်ဝိုင်းဝန်းပြီးတော့ပံ့ပိုးကြမယ်ဆိုစိတ်ထားတွေကြီးပဲရှိနေကြတာပေါ့အဲ့တော့ဟိုဒကမာကြီးဒေါက်ဆန်းစုကြည်ကတော့အင်မတန်ကြီးမားတဲ့တန်လိုက်တုံးကြီးလည်းတူတဲ့အတွက်ကြောင့်မလို့ဒကမာကြီးဒေါက်ဆန်းစုကြည်တည်ယူသောမေတ္တာတန်လိုက်ဓာတ်ပေါ်မှာအုပ်ချုပ်သူတွေရောပြည်သူလူထုတွေရောယဟန်လောကရောလူပုဂ္ဂိုလ်လောကကရောပေါ့လေအဲ့တော့အားလုံးကဝိုင်းဝန်းပြီးတော့ပါဝင်ကြမှာဖြစ်တဲ့အတွက်ကြောင့်မလို့ဒီဒကမာကြီးတို့ရဲ့တက်တန်းငါးနှစ်ကာလအတွက်မှာတိတိတသာထူးထူးခြားခြားကြီးကိုပဲတိုင်းပြည်ကတုတ်တက်သွားလိမ့်မယ်အေးလည်းအေးချမ်းသွားလိမ့်မယ်လို့ယုံကြည်ပါတယ်ဒါပေမဲ့တခုတော့အရေးကြီးတာပေါ့နော်ဒကမာကြီးဒေါက်ဆန်းစုကြည်ရဲ့ဥဆောင်မှုတိုင်းသာအားလုံးပါရမယ်ဆိုရင်တိုင်းပြည်ဟာတိတိတသာလည်းအေးချမ်းမယ်တိတိတသာလည်းတုတ်တက်မယ်ဆိုတော့ပါလျင်နဲ့ဒေါအောင်ဆန်းစုကြည်ကြောင့်အေးချမ်းတော့တယ်ဒေါအောင်ဆန်းစုကြည်ကြောင့်တိုးတက်သွားတယ်ဆိုတာကိုမလိုလားတဲ့အတွက်ကြောင့်တမင်သက်သက်ကိုလိုက်ပြီးတော့နှောက်ရှက်ဖြစ်စည်းတယ်ဆိုရင်တော့လည်းပဲတိုးတက်မှုကနှေးကွေးသွားနိုင်တာပေါ့ဒါပေမဲ့လည်းနိုင်ငံသူနိုင်ငံသားအလုံးမေတ္တာအားရရအရန်ကောင်းတယ်ဆိုရင်တော့အဲ့ဒီအနှောက်ရှက်ဖြစ်စည်းတွေကိုအလွယ်တကူနဲ့အလွယ်တကူမဟုတ်တော့မှာပဲပေါ့လို့တနေ့နေ့နဲ့ကြုံလှုပ်သွားနိုင်နေမယ်လို့ဦးစန်းတော်ယုံကြည်ပါတယ်
တယ်ပါဗျာနောက်ဆုံးမေးခွန်းပါပဲဗျာအခုမြေတားအပြည့်အင်အားအပြည့်နဲ့နိုင်ငံကိုဥဆောင်နေတဲ့ဒီဒေါန်ဆန်းစုကြည်ဥဆောင်နေတဲ့မြန်မာနိုင်ငံကြီးဟာဒီဘာသာပေါင်းစုံလူမျိုးပေါင်းစုံမှီတင်းနေထိုင်တဲ့နိုင်ငံတစ်ခုဖြစ်နေတယ်ပေါ့နော်အဲ့တော့အဲ့လိုနိုင်ငံမျိုးခါပေါ့နော်တမိုးရှိပြီးတော့အေးချမ်းအောင်မြင်တဲ့နိုင်ငံတစ်ခုဖြစ်အောင်ဘလို့အင်အားတွေဘလို့နီးလန်းတွေဘလို့စိတ်ဓာတ်မျိုးတွေနဲ့ရှစ်ဆက်သွားတယ်မလဲလို့ဆရာတော်ထင်ပါလေဗျာအ
ဲ့တော့ဗုဒ္ဓဘာသာနိုင်ငံတစ်ခုအနေနဲ့ပြောမယ်ဆိုရင်ဖခင်ရဲ့အဆုံးအမတွေအားလုံးရဲ့အနှစ်ချုပ်ကမကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကူထားပဲပေါ့နော် အဲ့တော့ဒီအဆုံးအမလေးသုံးချက်ကိုပဲတည်တည်ချာချာလက်နဲ့လိုက်မယ်ဆိုရင်လောကီဘက်မှာရောလောကုတ္တရဘက်မှာဖက်ဖက်ကနေတွေ့တက်သွားမှာပါလူရင်းကတော့ကိုယ်နဲ့ရောနှုတ်နဲ့ရောစိတ်နဲ့ရောမကောင်းတာမှသိမှရှောင်ကျဉ်ရမယ်ကောင်းတာမှသိမှလှုပ်ဆောင်ရမယ်ကိုယ့်ရဲ့စိတ်ကလေးကိုလည်းပဲအတန်ရှင်ဆုံးအစင်ကျေဆုံးအမြင့်မြတ်ဆုံးဖြစ်အောင်တည်ဆောက်ကြမယ်ဆိုလို့ရှိရင်တော့ဥစဉ်ရဲ့တိုင်းပြီးဟာဟိုအေးလဲအေးချမ်းမယ်တူလဲတွေ့တက်သွားပါလိမ့်မယ်တချို့ပြောကြတာပေါ့နော်ဘုရားဘာသာနိုင်ငံဖြစ်ပြီးတော့မတိုးတက်ဘူးဆိုတော့ဗုဒ္ဓအဆုံးမဟာလောကီတိုးတက်မှုတွေနောက်နေစေသလားလို့ထင်ကြတာပေါ့တကယ်တမ်းကျတော့ဗုဒ္ဓအဆုံးမသည်လောကီတိုးတက်မှုတွေလုံးဝမနှောင့်နှေးစေပါဘူးဗုဒ္ဓအဆုံးမတိုင်းမလိုက်နာကြလို့သာလဲနောက်နေနေတာဖြစ်ပါတယ်အဲ့တော့ဗုဒ္ဓအဆုံးမတိုင်းလိုက်နာကျင့်သုံးတဲ့ကောင်းဆောင်တွေရဲ့အုပ်ချုပ်မှုကိုမခံယူခွင့်မရတဲ့အတွက်ကြောင့်သာလျှင်ဥစဉ်တဲ့နိုင်ငံဗုဒ္ဓဘာသာကိုကိုယ်ကိုယ်တိုင်နိုင်ငံဖြစ်ပါလျက်နဲ့ကမ္ဘာမှာအောက်တန်းနောက်တန်းကျနေကြရတာပေါ့နော်ဒါကြောင့်မို့ဗုဒ္ဓအဆုံးမတိုင်းတာတကယ်လိုက်နာမယ်ဆိုရင်တော့အေးအေးချမ်းချမ်းလေးနဲ့တွေ့တက်တော့မှာပါပဲ
တင်ပါဗျာအခုလိုမျိုးမိန့်ကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဗျာ
ကောင်းပါပြီဥစဉ်လည်းခုလိုဖြည့်ကြားခွင့်ရတဲ့အတွက်အထူးပဲပေါ့မြတ်ဝန်သားဖြစ်ရပါတယ်